ေဖော်ဝါရီလ17ရက်အင်္ဂါနေ့မှာလေ့လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ဒေလာဤစူတောင်းခြင်းဖြစ်ပါတယ်။ရှမသက်ခရစ်ဝင်ခန်းကြီး6ငွေ6မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့သင်သည်စူတောင်းသောအခါစိတ်ငြိမ်ရာအခန်းသို့ဝင်၍တကားကိုပိတ်ပြီးမှမထင်ရှားသောအရ၌ရှိတော်မူသောသင်၏အဘကိုစူတောင်းလော့မထင်ရှားသောအရာကိုမြင်တော်မူသောသင်၏အဘသည်အကျိုးကိုထင်ရှားစွာပေးတော်မူလတန်းဆိုပြီးတော့ဖော်ပြထားပါတယ်။ဒေလာနာဂတိကျမ်းခန်းကြီး6ငွေ30ကိုဖတ်ပါမယ်။ဒေလာဟာလူမမြင်သူမမြင်စိတ်ငြိမ်ရာအရမှာဘာကြောင့်စူတောင်းရတာလဲဆိုတာကိုကြည့်ကြပါစို့။အမိန်တော်ထုတ်၍တစိ့ခတ်ကြောင်းကိုဒန်ယေလသည်ကြားသိတော်လဲမိမိအိမ်သို့သွား၍ယေရုရှလင်မြို့သို့မျက်နှာပြုရာအထက်ခန်းပြတင်းပေါက်ပွင့်လျက်ပင်အထက်ပြုလျက်ရှိသည့်အတိုင်းတနေ့၃ချိန်ဒူးထောက်လျက်ဖျားသခင်ကိုဆူတောင်း၍ဂုံကျေးဇူးတော်ကိုချီးမွမ်းလေ၏ဆိုပြီးတော့ဖော်ပြထားပါသည်။ဒန်ယေလဟာအတွေ့အကြုံရင့်ကျက်တဲ့အစိုးရပုဂ္ဂိုလ်တဦးဖြစ်ပါသည်။အရာထက်တာလွန်တဲ့အရာကတော့သူဟာထထဖျားရဲ့အစီကံတဦးဖြစ်ပါသည်။ဒါကြောင့်ရှင်ဘရင်ရဲ့အမိန်တော်နောက်ွယ်မှာဘလမျိုးလိန်လေကောက်ကျစ်မှုမျိုးရှိနေတာကိုဒေန်လာတူးတဲသာအစိုးရပုဂ္ဂိုလ်အားလုံးကြားကောင်းကောင်းသိနေတဲ့သူဖြစ်ပါတယ်။ဒါရီမင်းကြီးရဲ့အမိန့်နဲ့ထုတ်ပြန်တဲ့အမိန့်တော်ဟာအပြစ်မှန်အားဖြင့်နိုင်ငံတော်စီလုံးမှုကိုဟန်ပြလုပ်နေတော်လဲပဲအဓိကအကြောင်းရင်းကတော့ဒေန်လာကိုတုတ်တင်ဖယ်ရှားပစ်ဖို့အကြံစီတာဖြစ်ပါတယ်။ကြံစီမှုကြီးရဲ့အရင်းအမြစ်အမှန်တကယ်ကတော့ထထဖျားနဲ့နတ်ဆိုးအင်အားစုတွေရင်ဆိုင်တိုက်ပွဲကြီးပဲဖြစ်ပါတယ်။အဲ့ဒီကိစ္စဖြစ်ခဲ့တဲ့နှစ်တက္ကရစ်က BC 539ဖြစ်ပြီးတော့ဒန်ယေလဟာ BC 953မှာဒန်ယေလအနာဂတိကျမ်းခန်းကြီး9ယူပါယုံနဲ့ BC 951မှာဒန်ယေလအနာဂတိကျမ်းခန်းကြီး10ယူပါယုံကိုရရှိမတန်းပြုထားပြီးသားဖြစ်ပါတယ်။ဒါကြောင့်ရှင်ဘရင်ရဲ့အမိန့်တော်ဆိုင်ရာကျန်စီမှုကြီးကိုနားလည်ထားပါတယ်။လူသားတွေရဲ့နိုင်ငံရေးကစားကွက်များမဟုတ်ဘဲနဲ့စကြဝဠာဆိုင်ရာတိုက်ပွဲကြီးပဲဖြစ်တဲ့အကြောင်းနားလည်ထားပါတယ်။လူသားတော်ဟာအမြင့်ဆုံးသောသူရဲ့လူမျိုးတော်စုကိုနိုင်ငံတော်ကိုအမွေပေးတဲ့ယူပါယုံနဲ့ကောင်းကင်တမန်ရဲ့အဓိပ္ပာယ်ဖွင့်ဆိုပေးချက်ဟာဒန်ယေလကိုရင်းရင်ချင်းတတိကိုဖြစ်စေပြီးတော့စောင့်ကြိုလျက်ရှိတဲ့ပရိပခပြဿနာကိုရင်ဆိုင်ဖို့ကြောက်ရွံ့စိတ်မရှိတော့ပါဘူး။သူ့ရဲ့အဖော်တွေရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံကိုလည်းပဲတတိယပြီးတော့အားနဲ့ပြည့်စုံနေခြင်းဖြစ်မှာဖြစ်ပါတယ်။သူ့ရဲ့အပေါင်းအဖော်တွေဟာနေဘုတ်ကနေဇာမင်းကြီးရဲ့အမိန့်တော်ကိုတတိရှိရှိနဲ့ဖီဆန်ရဲခဲ့ကြပါတယ်။ဒီလိုနဲ့ဒန်ယေလဟာမတိမ်မရင်သောဘာသာတရားစိတ်နဲ့တနေ့၃ချိန်ဆူတောင်းလေရှိတဲ့အကျင့်ကိုဆက်လက်ပြုလုပ်နေပါတယ်။ယေရုရှလင်ဘက်ကိုမျက်နှာမူပြီးတော့ဆူတောင်းမြဲဆူတောင်းနေပါတယ်။လူတဦးတယောက်ပုဂ္ဂိုလ်တစ်ပါးပါးရဲ့တားမြစ်ခြင်းမျိုးမဟုတ်တဲ့အပြင်ရှင်မင်းကိုယ်တိုင်ထုတ်ထားတဲ့အမိန့်ကိုလည်းအာခံရဲပြီးတော့ဒန်ယေလဟာမိမိဆူတောင်းခြင်းအမှုကိုမတုံမလုံမကြောက်မရွံ့ရက်30အထိတားမြစ်တဲ့အချိန်တော်တွင်းမှာဘသူကမှမမှုပဲယေရုရှလင်ဘက်မျက်နှာလှည့်ပြီးဆူတောင်းမြဲဆူတောင်းနေပါတယ်။များစွာသောဝန်မင်းဝန်ကြီးအစိုးရပုဂ္ဂိုလ်တွေအကြားမှာဒန်ယေလဟာအပေါင်းဖော်တယောက်တလီမြမပါတယောက်ထီထီရှင်ဘရင်ရဲ့အာဏာအမိန့်ကိုဖီဆန်ပြီးတော့တားမြစ်ထားတဲ့ထထဖျားကိုမကိုးကွယ်ရအမှုကိုပြောင်ကြကြဆန့်ကျင်ခဲ့ပါတယ်။ထင်ထင်ပေါ်ပေါ်ဆူတောင်းခြင်းအသက်တာကြောင့်အဲ့ဒီပြတ်တဲ့တစ္ဆာရှိမှုဟာရှင်မရင်ကိုရောရုပ်သိမ်းလို့မရတဲ့အမိန့်တော်ပေါ်မှာရောတက်ရောက်မှုရှိစေပါတယ်။တမန်တော်ဝုဒ္ဓခန်းကြီးကငွေ29ကနေ32ကိုဖတ်ပါမယ်။ရှင်းလင်းလာတော်လဲပဲလူထုတ်တဲ့ဥပဒေပြညတ်ကိုလက်လျှောက်ခြင်းမှာစစ်မှန်တဲ့ဖျားသခင်ရဲ့အလိုတော်ကိုအစဉ်အမြဲလက်လျှောက်နေတာဟုတ်သလားဆိုတာကိုကြည့်ကြပါစို့။ထို့သို့ခေါ်ဆောင်ပြီးလင်လှုပ်အရာရှိလို့ရှိမှထား၍ရစ်ပြောဟိတ်မင်းကထိုနာမကိုအမိပြု၍မဆုံးမမသွန်သင်မိအကြောင်းငါတို့သည်သင်တို့အားကြက်တဲစွာစီရင်မှထားသည်မဟုတ်လော။ယခုကြည့်ကြယေရုရှလင်မြို့ကိုသင်တို့အယူဝါဒနှင့်ပြည့်စေသည်ဖြစ်၍ငါတို့အပေါ်သို့ထိုသူ၏အသွေးကိုရောက်စေခြင်းကသင်တို့ကြံစီပါသည်တကားဟုမေးမြန်းပြောဆိုကြ၏ပေတရုနှင့်အခြားသောတမန်တော်တို့ကလည်းလူ၏စကားထက်ဖျားသခင်၏စကားတော်ကိုနားထောင်သင့်ပါ၏သင်တို့သည်တစ်တိုင်၌ဆွဲ၍ကွမျက်သောယေရှုကိုငါတို့ဘိုးဘေးများ၏ဖျားသခင်သည်ထမြောက်စေတော်မူပြီးဣသေလလူတို့အားနောင်တတရားနှင့်အပြစ်လွတ်ခြင်းအခွင့်ကိုပေးစေခြင်းကထိုသူကိုအစိုးရသောအရှင်အရာ၌၎င်းကဲတင်သောသခင်အရာ၌၎င်းဖျားသခင်ခံထား၍မိမိလက်ရလက်တော်နှင့်ချီးမြှင့်တော်မူပြီးထိုအကြောင်းအရာတို့သည်အမှန်ဖြစ်ကြောင်းကိုငါတို့သည်သက်သေခံဖြစ်ကြ၏ဖျားသခင်စကားတော်ကိုနားထောင်သောသူတို့အားပေးသနာတော်မူသောတန်ရှင်းသောဝိညာဉ်တော်သည်လည်းသက်သေခံဖြစ်တော်မူသည်ဟုပြောဆိုကြ၏ဆိုပြီးတော့ဖော်ပြထားပါသည်တခါတည်းံလူထုတ်တဲ့ဥပဒေတွေဟာရိုးရှင်းလာတော်လည်းပဲဖျားရှင်ရဲ့အလိုတော်နဲ့ဆန့်ကျင်ဘက်တွေရှိနေတာတွေရှိမှဖြစ်ပါတယ်။ ဒီလိုကြောင့်ကျွန်တော်တို့ယုံကြည်သူများအနေနဲ့အလို့အခြေအနေနဲ့ရင်ဆိုင်လာရတဲ့အခါမှာဖျားရှင်ရဲ့အလိုတော်ကိုသာဦးစားပေးရက်တီလှုပ်ဆောင်ကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်ကာနေဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။